လောက်ခလာစာတိုးမြင့်ပေးဖို့နဲ့အလုပ်သမားအခွင့်အရေးဆုံးရှုံးမှုပေါ်မှာအလုပ်ရှင်နဲ့အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေတဲ့တာယီဖနက်ဆက်ယုံအလုပ်သမားစန္ဒပြပွဲဟာ၄ရက်မြောက်ထိပြည်လည်မှုမရသေးပါဘူး။အလုပ်သမားတွေကြုံနေရတဲ့ပြဿနာကိုအလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းမှရမယ်လို့အလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီ၁၀ရက်ကစတင်ခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကတိုင်ယီဖနက်ဆက်ယုံရဲ့ဆန္ဒထုတ်ဖော်တောင်းဆိုမှုဟာ၄ရက်ကြာလာပြီးဖြစ်ပေမဲ့အခုထိတော့ဘာမှထူးခြားမှုမရှိသေးပါဘူး။လောက်ခလာစာတုံ့ပြန်ပေးဖို့အပါအဝင်အလို့သမားအခွင့်အရေးတွေဆုံးရှုံးနေတဲ့အတွက်ဒါကိုအလို့ရှင်ရောအစိုးရကပါတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေကြတာဖြစ်ကြောင်းတိုင်ယီအလို့သမားတမကအဖွဲ့ဝင်မမိုးဝေကပြောပါတယ်။အ
ဓိကတောင်းဆိုတဲ့အချက်ကတော့ခုနှစ်ချက်ရှိတာပေါ့နော်။အဲ့လိုကျလို့မှာဘောဒူစားတဲ့ကတည်းကနိုင်ငံလုံးမှာလှုပ်ရှင်နေချိုးပါဘူးချိုးရတယ်တာတော်ကြီးမသိဘူးပိုင်းဟာမပိုင်းပါတပိုင်းကအဲ့ဒီကိစ္စတွေလှုပ်ရှင်နေဒီစားလိုက်တာဟုတ်တယ်တပိုင်းကကြအစိုးရကလည်းလူသမားတွေကတော့လည်းလှုပ်သေးဘူးဆိုချိုးရအောင်တောင်းတာပိုင်းကတပိုင်းပါတယ်
အလုတ်ခွင်အနေနဲ့ကင်းရှင်းရေးနဲ့လောကလာစာတုံ့ပြန်ရေးအပါအဝင်အလုတ်သမားတွေအတွက်လိုအပ်ချက်တွေကိုသူတို့ကတောင်းဆိုနေကြတာဖြစ်ပါတယ်တောင်းဆိုချက်က9ချက်ရှိပါတယ်လာသာတို့ရဖို့အပြင်အလုတ်သမားဥပဒေအရသတ်မှတ်ထားရဲ့အခွင့်အရေးတွေရဖို့အလုတ်ရှင်အလုတ်သမားသဘောတူညီမှုတွေကိုလေးစားလိုက်နာဖို့အလုတ်သမားသမဂ္ဂနဲ့ညှိနှိုင်းပြီးစာချုပ်ချုပ်ဆိုဖို့လုပ်ငန်းဝင်သုံးဓာတုစည်းရဲ့မျိုးစားအမည်ကိုအလုတ်သမားသမဂ္ဂတွေကိုအသိပေးဖို့နဲ့လုပ်ငန်းဝင်တွေမှာလူမှုရေးတရားမျှတမှုရှိဖို့လိုအပ်ချက်တွေဖြစ်ပါတယ်အလုတ်သမားအခွင့်အရေးဆောင်ရွက်နေရဲ့ရှိနေတူဖြစ်တဲ့ဥဖိုးဖြူကတော့ဒီပြဿနာဟာအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြေရှင်းရမယ့်ကိစ္စတစ်ခုလို့မြင်ကြောင်းပြောပါတယ်
။တောင်းဆိုချက်ကိုကျွန်တော်မူရထောက်ခံတယ်။ဒါပေမဲ့တောင်းဆိုရမယ့်ပုံစံအနေနဲ့ပြောရင်တော့နိုင်ငံလုံးဆိုင်ရာသမဂ္ဂဒီပုံစံနဲ့တောင်းဆိုတာကဟိုပို့ပြီးတော့ဟိုတိရောက်ကြီးရေးဆိုနိုင်တဲ့အခြေအနေမျိုးဟိုအကြောင်းကြီးပေါင်းဝင်နိုင်တဲ့အခြေအနေမျိုးဖြစ်မယ်လို့ကျွန်တော်ဒါပထမဆုံးဥပဒေရှုထောင့်မြင်တယ်ပေါ့နော်။ဒါတစ်ပိုင်းဒီကတည်းကကျွန်တော်ကြုံနေရတဲ့အခြေအနေဒီအားလုံးကတောင်းညီထူလုံမှုအခြေခံကိုမပြည့်စုံလို့ကျွန်တော်ဒီအခြေအနေတွေကိုခဏခဏကြုံတွေ့နေရတယ်လို့ဆိုတာကြောင်းမြင်မိပါတယ်ခင်ဗျအဲ့ဒါကြောင့်မလို့ဟိုညာတစ်ဖက်ချင်းဖြည့်ရှင်းရမယ့်ကိစ္စမဟုတ်တော့ဘူးခင်ဗျအဲဒါဟာသုံးပွင့်ဆိုင်ကျွန်တော်ဖြည့်ရှင်းရမယ့်ကိစ္စပါဒါ liberal economic နဲ့ဆိုင်တဲ့ပြဿနာရဲ့တစ်ခုလို့ပဲကျွန်တော်ကရှုမြင်ပါတယ်ခင်ဗျ
တိုင်ကြီးဆက်ယုံမှာအလုတ်သမား900ဝန်းကျင်ရှိပြီးအခုစန္ဒပြတောင်းဆိုနေသူတွေက430လောက်ရှိပါတယ်။တခြားဆက်ယုံတွေကအလုတ်သမားတမကတွေလည်းတိုင်ကြီးဆက်ယုံရဲ့စန္ဒထုတ်ဖော်ပွဲကိုလာရောက်ဝန်းရံခဲ့ကြပါတယ်။လှိုင်သာယာစက်မှုဆောင်၃ကတိုင်ကြီးဖနက်ဆက်ယုံဟာ2012ကတည်းကအလုတ်သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုခဲ့ရပါ။2015နိုဝင်ဘာလကလည်းနေပြည်တော်ကအလုတ်သမားဝန်ကြီးဌာနနဲ့တမဒရုံကိုတွားရောက်ပြီးအလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့တိုင်ကြားစာပေးပို့ခဲ့ပါတယ်။တခြားအလုတ်သမားတမကတွေကလည်းဆက်လက်တောင်းဆိုခဲ့ရကြောင်းအစိုးရကအနေဆုံးလောက်ခလာစာကိုတရက်4800အဖြစ်2018မေလထဲမှာတိုးမြှင့်တက်မှတ်ခဲ့ပါတယ်။